ပြီးခဲ့တဲ့လတုန်းကအင်အားပြည့်မောခမုံတိုင်းတိုက်ခတ်ခဲ့တဲ့ရခိုင်နဲ့ချင်းပြည်နယ်အတွက်မုံတိုင်းဘေးကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးကူညီရေးတွေမှာတပ်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။အကူအညီပစ္စည်းတွေပြည်ပကနေထပ်ပြီးတော့ဖြည့်ဆည်းပေးဖို့နိုင်ရင်စစ်ကောင်စီဘက်ကခွင့်ပြုချက်မပေးသေးတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေယုံ UNOCHA ကသတင်းထုတ်ပြန်ထားပါတယ်။ကန့်သက်ပိတ်ပင်မှုတွေကြားတဲ့ကပဲရခိုင်ပြည်နယ်အတွင်းကမုံတိုင်းကြောင့်ဒုက္ခရောက်ခဲ့ရတဲ့လူ3,400ကျော်အတွက်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေနဲ့နေထိုင်မှုအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းဒါပေမဲ့လို့တော့မုံတိုင်းကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့အဆောက်အဦတွေရဲ့တစ်စိတ်တစ်ပိုင်းကိုပဲပြန်လည်ပြင်ဆင်ပေးနိုင်သေးတဲ့အကြောင်း UNOCHA ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။မုံတိုင်းတန်ခံခဲ့ရတာ1,000ကျော်သွားပြီဆိုပေမဲ့မုံတိုင်းတန်တဲ့လူတွေကတော့ထောင်ပေါင်းချီရှိနေပြီးတော့နေရာထိုင်ခင်းမရှိပဲမိုးရွာဒီမှာဖြစ်တယ်လို့နေထိုင်စားတောက်နေရဆဲဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ရှင်။